ဒီနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကြီး1398ခုနှစ်ပြာဇိုလာဇန်တရက်2016ခု12လပိုင်း29ရက်ဇာတာပတိနေ့နန္ဒခင်ကာကာလမှာရဟန်းတိုင်းဒေသကြီးလေကူမြို့နယ်ကျုံကလေးကြီးဝအုပ်စုရွှေမန်တိန်ကြီးဝတစ္ဆာရွှေစီကျောင်းတိုက်တွင်မှာဆင်းရဲကျင်းပရတဲ့ကိုနေရတာတရားစကားပွဲမှာဒီနေ့၅ရက်မြောက်ရှိသွားပြီเนาะတော့အလုံးသောယောဂီသူတော်ရှင်များမြတ်စွာဘုရားရှင်ကိုရမြတ်ကြီးရဲ့အလိုတော်ကြောင့်တတိပဒံဘာဝနာတရားများကိုကိုနေရတိုင်းတိုင်းကြိုးစားကြတယ်အထောက်ကြတယ်အခုလည်းပဲဇွဲလုံးလာဝရိယနဲ့မိမိခန္ဓာမှာဖြစ်ပေါ်နေတဲ့ဖြစ်เสียအကြောင်းတရားတွေရှိလို့ဖြစ်ပေါ်နေတဲ့ရုပ်တဘာဝနာမ်တဘာဝတဘာဝတရားတွေကိုတလဲဆက်တတ်နိုင်တဲ့မြတ်တတိကပြီးတော့ထားပြီးတော့နေခြင်းလို့ဆိုတဲ့ညင်မြတဲ့ကျင့်စဉ်ကိုဒါကျင့်သုံးကြတယ်ပေါ့အဲ့တော့ဦးဇင်းတို့ခုလိုထိုင်နေတဲ့အခါမှာမိတို့ရဲ့စိတ်ကိုနှာသီးပြားကိုအာယုံပြုပြီးတော့ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့ထိမှုသဘောလေးကိုတလက်ဆက်သိနေအောင်ကြိုးစားအထောက်ကြမယ်ပေါ့ထိခါရရလေးကိုစိတ်ဆိုင်ပြီးတော့ဝင်လေဝင်တိုင်းထိတယ်ထိတိုင်းထိတိုင်းသိအောင်ကြိုးစားကြတယ်ထွက်လေထွက်တိုင်းထိတယ်ထိတိုင်းထိတိုင်းသိနေအောင်ကြိုးစားနေကြတယ်အဲ့လိုကြိုးစားတဲ့အခါမှာဒီလိုဖြစ်ပေါ်နေတဲ့သဘာဝတရားတွေဟာပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးငါဆိုတဲ့သဘောမျိုးသူဆိုတဲ့သဘောမျိုးလည်းမဟုတ်ဘူးနေတ္တတနေဇီဝသဘာဝတတ္တဝါသဘောအတ္တသဘောမှကင်းစိတ်နေတဲ့သဘာဝတရားတက်တက်ပဲဆိုတဲ့အမြင်လေးအခြေခံရှိရတကယ်တော့ဒီခန္ဓာကိုယ်ကြီးရှင်းတန်းနေတယ်ဆိုတာစက်ကြီးတစ်လုံးလဲပတ်နေသလိုပါပဲလဲပတ်เสียအကြောင်းတရားတွေပြည့်စုံတဲ့စက်ကြီးတစ်လုံးဟာပုံမှန်လဲပတ်နေအဲ့လိုပဲကံစိတ်ဥဒ္ဓဟာရအကြောင်းတရားတွေညီညီမြမြပြည့်ပြည့်စုံစုံထောက်ပတ်နေတော့ဒီခန္ဓာကိုယ်ဒီဥသောစက်ကြီးကလည်းပဲပုံမှန်လဲပတ်နေတယ်ရှင်းတန်းနေတယ်ဒါကိုပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ရုဒ္ဒနန္ဒသဘာဝတရားတက်တဲ့ဖြစ်ပေါ်ပြောင်းလဲနေတာလို့ဒီမှန်ကန်တဲ့အမြင်ကိုအခြေခံပြီးတော့ဝင်လေဝင်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားရတော်လေထွက်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားရတကယ်စဉ်းစားကြည့်ရင်ဒီဝင်လေထွက်လေဆိုတာကဒီခန္ဓာကြီးရှင်းတန်းနေဖို့အတွက်ဒီခန္ဓာကြီးကသူ့အလုပ်သူလုပ်နေတဲ့သဘောပဲဒီခန္ဓာကိုယ်ကြီးကသူ့ရဲ့လိုအပ်ချက်ဖြစ်တဲ့အောက်ဆီဂျင်ဓာတ်ကိုရအောင်နော်ဝင်လေဖြစ်အောင်သူလှုပ်လိုက်တယ်ကိုလှုပ်လိုက်တာမဟုတ်ဘူးဒီခန္ဓာကိုယ်ကြီးရဲ့သဘာဝကိုကနော်ဝင်လေတစ်ခုဖြစ်အောင်အဲ့လိုပဲထွက်လေလေးထွက်သွားတယ်မလိုအပ်တဲ့ဓာတ်သဘာဝတွေကိုစွန့်ထုတ်လိုက်တဲ့သဘောမျိုးပဲဝင်နေထွက်နေတာကိုငါစွန့်တတိနဲ့ငါကလှုပ်နေလို့ဝင်နေထွက်နေတာလို့အထင်မှားရသူဟာသူဝင်နေတာထွက်နေတာခန္ဓာကိုယ်ကြီးကသူ့အလုပ်သူလုပ်နေတာလို့နားလည်ရမယ်မဝင်အောင်လည်းပဲအောင့်ထားလို့မရမထွက်အောင်လည်းပဲတားဆီးထားလို့မရပုံမှန်ဝင်ထွက်နေတယ်ခန္ဓာကိုယ်ကြီးရဲ့လိုအပ်ချက်ကိုသူ့အတူရယူလိုက်တဲ့သဘောခန္ဓာကိုယ်ကြီးကသူ့ရဲ့အညစ်အကြေးကိုသူ့အတူတူစွန့်ထုတ်လိုက်တဲ့သဘောဓမ္မသာလင်လက်ပတ်နိုင်မှာဟုတ်အဲ့လိုပဲအစာအာဟာရ၄စားကြတောက်ကြတယ်အဲ့လိုပါပဲအသက်ဝင်အဟောင်းထွက်အဲ့ဒီတွေကလိုအပ်တာကိုယူမလိုအပ်တာကိုစွန့်ထုတ်ယူယူလေးပါပဲဒီခန္ဓာကိုယ်ဟာစက်ကြီးတစ်လုံးလိုလဲပတ်နေတယ်။ အကြောင်းတွေပြည့်စုံနေတော့ကောင်းကောင်းလည်ပတ်နေမယ်ပေါ့အကြောင်းတရားတွေကတခုခုချုပ်ပြင်းပြီးဆိုတာနဲ့ဒီခန္ဓာတည်းဟူသောစက်ကြီးရဲ့လည်ပတ်မှုကလည်းရက်ဆိုင်သွားမှာပဲဒါကြောင့်ဒီဝင်လေထွက်လေရဲ့သဘောတဘာဝလေးဒီခန္ဓာတည်းဟူသောစက်ကြီးပုံမှန်လည်ပတ်နိုင်ဖို့အတွက်ဒီခန္ဓာကိုယ်လေးဟူသောစက်ကြီးကသူ့အလုပ်သူ့လုပ်နေတယ်လို့အဲ့ဒါလိုနားလည်မှုနဲ့ဒီဝင်လေထွက်လေကြောင့်ဖြစ်တဲ့ထိမှုသဘောလေးကိုတလဇက်သိနေအောင်ကြိုးစားရအဲ့ဒီထိမှုသဘောထဲမှာကြံထမ်းတဲ့သဘောနူးညံ့တဲ့သဘောသဘာဝလေးတွေပထဝီလို့စာလို့ပြောရင်တော့ပြောရမှာဒါပေမဲ့လက်နဲ့ကိုင်းပြလို့မရတဲ့မျက်စိနဲ့ကြည့်လို့မမြင်ရတဲ့ပထဝီဓာတ်ရဲ့သဘောသဘာဝစိတ်နဲ့တော့သိလို့ရပါတယ်အဲ့လိုပဲဦးဇင်းတို့ပူတဲ့သဘောအေးတဲ့သဘောဖြစ်ပေါ်နေတာပဲဒီထိမှုသဘောထဲမှာဖြစ်ပေါ်နေတာပဲဝင်လေအခိုက်အတန့်မှာဖြစ်တဲ့ထိမှုထဲမှာဆိုရင်အေးတဲ့သဘောလေးတွေနည်းနည်းထင်ရှားနိုင်တယ်ထွက်လေကြောင့်ဖြစ်တဲ့ထိမှုသဘောထဲမှာဆိုရင်တော့ຫນွေးတဲ့သဘောတွေထင်ရှားနိုင်တယ်အဲ့ဒီအေးတဲ့သဘောပူတဲ့သဘောထဲမှာပူတာကဘယ်လောက်ပူတာတုံးအေးတာကဘယ်လောက်အေးတာတုံးအပူနဲ့အေးကြမှာလေဘယ်ကတော့အမျိုးမျိုးရှိနိုင်နေပေါ့ဒါပါလေဆိုတော့တေဇောဆိုတဲ့ရုပ်တရဲ့သဘာဝစိတ်နဲ့သိလို့ရပါတယ်အဲ့လိုပဲဦးရှင်တို့တွန်းနေတဲ့သဘောလှုပ်နေတဲ့သဘောရုပ်တရဲ့သဘောသဘာဝနဲ့ပုဂ္ဂိုလ်သဘောမဟုတ်တတ္တဝါသဘောမဟုတ်သဘာဝတရားတွေအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတာလို့အမြင်မှန်နဲ့ဒီတိမှုကိုဒလဇက်အသေးစိတ်သိအောင်ကြိုးစားရမယ်ဝင်လေတစ်ခုအတွင်းမှာဖြစ်ပေါ်နေတဲ့တိမှုဟာတကယ်စဉ်းစားကြည့်မယ်ဆိုရင်တော့တစ်ခုတည်းမဟုတ်ဘူးဆိုတာကိုသိနိုင်အသေးစိတ်တတိကိုစက်အောင်ထားနိုင်မယ်ဆိုရင်တော့ဝင်လေတစ်ခုအတွင်းမှာဖြစ်ပေါ်တဲ့ထိမှုတွေဟာတကယ်ကိုပဲတစ်ခုပြီးတစ်ခုတတိပြီးတတိစဉ်ဆက်မပြတ်မြောင်များစွာဖြစ်ပေါ်သွားနေတယ်ဆိုတာကိုသိနိုင်တယ်အဲ့လိုပဲထိမှုတွဲလေကြောင့်ဖြစ်ပေါ်တဲ့ထိမှုတဘောထိမှုတဘောဟာလည်းပဲတစ်ခုတည်းမဟုတ်ဘူးတတိပြီးတတိစဉ်ဆက်မပြတ်ဖြစ်ပေါ်နေတာဒါတွေကိုတတ်နိုင်သမျှအသေးစိတ်ပိုင်းပိုင်းခြားခြားလေးသိအောင်တတိကိုအားကောင်းအောင်ကြိုးစားရမယ်တတိကိုပို့ပြီးတော့အားဆိုင်နိုင်ရမယ်ဝရိယနဲ့ဒီနေရာမှာဝရိယဆိုတာကတော့ညီမျှဖို့လိုတယ်တမာတိနဲ့ဝရိယညီမျှဖို့လိုတယ်တည်ငြိမ်မှုဆိုတဲ့တမာတိနဲ့ကြိုးစားအထုတ်မှုဆိုတဲ့ဝရိယမညီမျှဘူးဆိုရင်အဆင်မပြေဘူးတမာရီနဲ့ပြီးတော့ဝရိယများလွန်းနေရင်စိတ်ကပြန့်လွင့်တဲ့သဘောဖြစ်တယ်တခုခုကကောင်းကောင်းမသိနိုင်ဝရိယနဲ့ပြီးတော့တမာရီတည်ငြိမ်မှုများနေရင်လည်းပဲပြင်းရည်တဲ့သဘောအိတ်ငိုက်တဲ့သဘောဖြစ်တတ်တယ်ဒါကြောင့်တည်ငြိမ်မှုနဲ့ကြိုးစားအထုံးမှုဆိုတဲ့တမာရီနဲ့ဝရိယကိုတတ်နိုင်တဲ့များညီမျှအောင်ဓာရရတယ်ချိန်တဲ့ရတယ်အဲ့ဒါလိုပဲယုံကြည်မှုဆိုတဲ့တရားတရားသိမြင်နားလည်မှုဆိုတဲ့ပညာတရားအဲ့ဒီသတိနဲ့ပညာကလည်းပဲညီမျှအောင်ထားဖို့လိုအပ်တယ်ယုံကြည်မှုတွေများပြီးတော့သိမြင်နားလည်မှုကနည်းမယ်ဆိုရင်မျက်ကန်းယုံကြည်မှုမျိုးအကျိုးမဲ့ယုံကြည်မှုမျိုးယုံကြည်နေတတ်တယ်ယုံကြည်မှုကအားနည်းပြီးတော့သိမြင်နားလည်မှုတွေကသိမြားနေရင်လည်းပဲကောက်ကျစ်တဲ့သဘောဖြက်လန်းလိုက်တဲ့သဘောဒီလိုသဘောမျိုးလေးတွေဖြစ်တတ်တယ်လို့ပြောတယ်။ဒါကြောင့်ယုံကြည်မှုနဲ့သိမြင်နားလည်မှုတရားနဲ့ပညာကိုလည်းပဲညီမျှအောင်ညှိတဲ့ရ။ဒါကကြိုးစားအထုတ်ပါများရင်ကိုယ့်အလိုလိုညှိတဲ့သွားတဲ့သဘောလေးဖြစ်နိုင်မှာလေ။ဒါကြောင့်ဝရိယနဲ့တမာတိတရားနဲ့ပညာဒီနှစ်တွဲကညီမျှအောင်ညှိရ ညစီရာမလိုဘဲနဲ့အမြဲတမ်းရှိနေအောင်ဘယ်တော့မှအပူမရှိလိုတယ်လို့သာရှိနေတဲ့အရာကတော့ပါလဲဆိုတော့တတိပဲတတိကိုအခါခတ်သိမ်းလိုအပ်တယ်လို့ဆရာပြောဟောတယ်ဒါကြောင့်ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့ထိမှုသဘောကိုတန်းနိုင်တယ်မြတ်တတိတွေစနေအောင်ကြိုးစားဒါဆိုလို့ရှိရင် ဖြစ်ပေါ်နေတဲ့ယုတ်တဘာဝတွေဒီယုတ်တဘာဝတွေကိုပိုင်းခြားပြီးတော့သိနိုင်တယ်မြင်နိုင်တယ်အဲ့ဒီယုတ်တဘာဝတွေကိုသိနေတဲ့ဒီနန္တဘာဝတွေကိုလည်းပြန်ပြီးတော့ပဲတတိယဆွမ်းအားကြောင့်သိနိုင်တယ်မြင်နိုင်တယ်အဲ့ဒါလိုယုတ်တည်နန္တွေကိုသိနေတဲ့သဘောဟာလည်းပဲနန္တတမျိုးပဲဒါကိုလည်းပြန်ပြီးတော့သိနိုင်တယ်မြင်နိုင်တယ် တော်ဒီဖြစ်ပေါ်နေတဲ့သဘာဝတရားတွေဟာဒီလိုတစ်ခုပြီးတစ်ခုတတိပြီးတတိတသဘောပြီးတသဘောဖြစ်ပေါ်နေတာယတန်ထားလို့လည်းမရမဖြစ်အောင်လုပ်လို့လည်းမရမဖြစ်အောင်လုပ်လို့လည်းမရမဖြစ်အောင်လုပ်လို့မရတယ်လို့ဖြစ်လာတဲ့အခါမှာလည်းပဲကြောက်ွယ်မသွားအောင်လုပ်လို့လည်းမရဘူးဖြစ်ပြီးတော့လည်းမရှိတော့ပြန်ဘူးဒီမှုသဘောလေးတွေကဖြစ်စရာအကြောင်းရှိတော့ဖြစ်တယ်တတိပြီးတတိဖြစ်ပြီးတိုင်းဖြစ်ပြီ ဒါအလုံးမတင်ရှားတဲ့ရှုနံတို့ရဲ့အိဋ္ဌာလက္ခဏာဒါကိုပြပြပြန်တိဖို့အတွက်ထက်တန်တဲ့လုံလဝရိယနဲ့တတိကိုယ်တိုင်ဆင်ဆက်မပြထားကြရမှာဝင်လေဝင်တိုင်းတည်တယ်တည်တိုင်းတည်တိုင်းတည်နေရမယ်တွယ်လေတွယ်တိုင်းတည်တယ်တည်တိုင်းတည်တိုင်းတည်နေရမယ် ပုဂ္ဂိုလ်တတ္တဝါသဘောမဟုတ်သဘာဝတရားတသက်ဖြစ်ပေါ်ပြောင်းလဲနေတာကြီးပဲလို့ဒီမှာကနဲ့အတိကိုစူးရှာထက်တန်စေရမယ်ဒီဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့တိမှုကိုတလဇက်တိနေတဲ့ချိန်မှာအလွန်တရာမှမြင့်မြတ်တဲ့သဘောနဲ့နေထိုင်တယ်လို့ဆိုရတယ် ဘာဖြစ်လို့မြင့်မြတ်တဲ့သဘောနဲ့နေတယ်လို့ပြောရလို့ထိတာကိုတည်နေတဲ့ချိန်မှာဘယ်ပုံပဲနည်းမြင့်မြတ်နေတာလို့ရှင်းရှင်းပြောရရင်တော့ယုံညံ့တဲ့သဘာဝတရားတွေမဖြစ်လို့မြင့်မြတ်နေတယ်လို့နားလည်ရမှာထင်းဖို့ကိုတလဇက်တည်နေတဲ့ချိန်မှာယုံညံ့တဲ့ကိလေသာတရားတွေဖြစ်ခွင့်မရအောင်အလိုဆန္ဒဆိုတဲ့လောဘလည်းမလာနိုင်ဘူး ဂျေနဘူးရှိတိုင်းကြဘူးဆိုတဲ့ဒေါသလည်းလာလို့မရအောင်အာယုရဲ့သဘောကိုမှန်မှန်ကန်ကန်သိနေတဲ့အတွက်ကြောင့်ရုဒ္ဒနန္ဒသဘာဝတရားတွေကိုသိနေတဲ့အတွက်ကြောင့်မသိဘူးဆိုတဲ့မောဟလည်းလာလို့မရအောင်အဲ့ဒီလောဘဒေါသမောဟဆိုတဲ့ယုံညံ့တဲ့စိတ်ရဲ့အငြိအကြီးတွေကိုတိမှုရဲ့ပုံမှာဒလဇ္ဇသတိထားနေခြင်းအပြင်ဒီစိတ်ကလေးပုံမှာမပေးချမ်းအောင် တန့်ရှင်းစင်ကြအောင်ကြိုးစားအထောက်ရရောက်တယ်လောဘအငြိအကြီးဒေါသအငြိအကြီးမောဟအငြိအကြီးစာကြီးတဲ့တခြားတခြားသောကိလေသာအငြိအကြီးတွေလည်းပဲထိတာကိုတည်နေတဲ့ချိန်မှာပေးကျန်းနေတဲ့သဘောမရှိဘူးစိတ်ကလေးဟာလုံးဖြူစင်နေတန့်ရှင်းနေဒါကြောင့်ယသဝဗျာကတတိတာထားပြီးတော့နေမယ်ဆိုရင် တိပ္ပံလုံငန်းစဉ်ကောသာကြိုးစားနေမယ်ဆိုရင်တတ္တနံဝိတ္တုတ္တိယအဲ့ဒီတတ္တဝါရဲ့စိတ်ဟာဖြူရှင်တန်ရှင်းလာမယ်လို့အဲ့လိုမြတ်စွာဘုရားဟောပါတယ်။ဒါကြောင့်ကိုယ့်ရဲ့စိတ်ကလေးဖြူရှင်တန်ရှင်းအောင်ကြိုးစားရမယ်။စိတ်ညစ်တယ်စိတ်ညစ်တယ်ဆိုပြီးတချို့ညှိကြတာရှိတယ်။စိတ်ကဘာလို့ညစ်တာတော့ အငြိအကြီးတွေနဲ့ပေါင်းပြီးလို့စိတ်ကညစ်သွားတာအလိုဆန္ဒဆိုတာစိတ်ရဲ့အငြိအကြီးပဲမကြည်နှက်မှုဆိုတာစိတ်ရဲ့အငြိအကြီးပဲတွေ့ဝေမိုက်မဲမှုဆိုတာလည်းစိတ်ရဲ့အငြိအကြီးပဲဒါကြောင့်မြတ်စွာဘုရားကတယောမိဘိက္ခဝေအန္တရာမလာလောဘဒေါသမောဟဆိုတဲ့ဒီတရားသုံးပါးဟာအန္တရာမလာစိတ်ရဲ့အငြိအကြီးဖြစ်တယ်တဲ့ အဲ့ဒါစိတ်ညစ်တယ်ဆိုတာအဲ့ဒီတရားတွေကြောင့်စိတ်ညစ်ရတယ်အဲ့ဒါလောဘဒေါသမောဟဆိုတာစိတ်ရဲ့အညစ်အကြေးတွေလားဆိုတော့မကဘူးတဲ့အန္တရာအမိတ်တာစိတ်ရဲ့မိတ်ဆွေပြက်လဲဖြစ်တယ်တဲ့စိတ်ရဲ့အကျိုးမဲ့ကိုနောက်ွယ်ကနေဖန်တီးမဲ့မိတ်ဆွေရောင်ဆောင်းနေတဲ့ရန်သူပေါ့နောက်ကျောကိုဓာတ်နဲ့ထိုးမဲ့မိတ်ဆွေပြက်လောဘဒေါသမောဟဆိုတာစိတ်ရဲ့မိတ်ဆွေပြက်ပါတဲ့ဒါရင်လားအကာစီကိုအန္တရာတပ္ပတ္တလောဘဒေါသမောဟဆိုတာစိတ်ရဲ့ရန်သူလည်းဖြစ်တယ်တဲ့အတီလည်းမဲနေရှင်မဲနှောင်းရှင်မဲဒုက္ခရောက်အောင်ဆင်းရဲအောင်အမျိုးမျိုးဗန်တီးလိုက်မယ်ဒီလိုဆန္ဒတွေမကျေနပ်မှုတွေတွေးမိုင်မဲမှုတွေဆိုတာစိတ်ကိုအမြဲတမ်းဆင်းရဲအောင်နှိပ်စက်တဲ့တွေ့ကြောင်စိတ်ရဲ့ရန်သူတွေဖြစ်တယ်တဲ့ဒါကြောင့်တရားတော်တို့ဦးရှင်တို့ခါအားလေဆိုတာစိတ်ဆင်းရဲလိုက်တာလို့ညည်းရတာရှိတယ်စိတ်ကအလကားဆင်းရဲတာမဟုတ်စိတ်ကိုဆင်းရဲအောင်နှိပ်စက်တဲ့အရာတွေရောက်ဒီစိတ်ကဆင်းရဲသွားတာဒါကြောင့်ထေတာကိုတည်နေတဲ့အချိန်မှာဒီလောဘဒေါသမောဟဆိုတဲ့စိတ်ကိုဆင်းရဲအောင်နှိပ်စက်မဲ့အရာတွေမရှိတဲ့အတွက်ကြောင့်စိတ်ကလေးချမ်းသာတယ်ဆိုတာဖြစ်လာတယ်ဒါကြောင့်စိတ်ရဲ့အညစ်အကြေးတွေမပေးချန်ရလေအောင်စိတ်ရဲ့မိတ်ဆွေပြက်တွေနဲ့ဒီစိတ်မပေါင်းမိလေအောင်စိတ်ရဲ့ရန်သူတွေရဲ့နှိပ်စက်တာကိုမခံရလေအောင်ရည်တာပြီးတော့နေရတယ်လောဘဒေါသမောဟဆိုတာဆိုးတဲ့ဘက်မှာဒီလောက်တင်ဆိုးတာမဟုတ်ဘူးတဲ့နောက်ထပ်ကြံသေးတယ်အန္တရာဝဒကစိတ်ရဲ့ဒုသတ္တမလည်းဖြစ်တယ်တဲ့စိတ်ကိုဖြက်စီးအောင်ဖြက်စီးမဲ့စိတ်ရဲ့ဒုသတ္တမတဲ့အလိုဆန္ဒတွေမကျေနပ်မှုတွေမိုက်မဲမှုတွေဆိုတာစိတ်ကိုအသေးတတ်မဲ့စိတ်ရဲ့သူသတ္တမလို့တောင်မြတ်စွာဘုရားဟောတယ်။နောက်အန္တရာပစ္စတ္ထိကစိတ်ရဲ့စန့်ကျင်ဘက်သမားတွေလည်းဖြစ်တယ်တဲ့။စိတ်ကဒါဖြစ်ခြင်းနဲ့ဆိုရင်သူကဟောဟာဖြစ်အောင်လုပ်မယ်။စိတ်ကချမ်းသာခြင်းနဲ့ဆိုရင်လောဘဒေါသမောဟကဆင်းရဲအောင်လုပ်မယ်။စိတ်ကရှင်းခြင်းနဲ့ဆိုရင်လောဘဒေါသမောဟကရှုပ်အောင်လုပ်မယ်။စိတ်ကအေးခြင်းနဲ့ဆိုရင်လောဘဒေါသမောဟကပူအောင်လုပ်မယ်။စိတ်ဖြစ်ချင်တာကိုအလုံးစမ်းကြင်ပြီးတော့ပဲလုပ်တယ်တဲ့ဒါကြောင့်လောဘဒေါသမောဟကိုအန္တရာပစ္စတိကစိတ်ရဲ့စမ်းကြင်ဘက်သမားများလို့ယေရှုဘုရားဟောတယ်အဲ့လိုဆိုးသွမ်းတဲ့တရားတွေကိုမိမိစိတ်ထဲမဝင်ရအောင်မရောက်ရအောင်ထိမှုသဘောရဲ့ပုံမှာဒလဇတ်တတိထားပြီးတော့နေကြရတာလောဘဒေါသမောဟဆိုတာအခု၅ချက်တောင်ပြောခဲ့တယ်အန္တရာမလာစေရအငြိအကြီးအန္တရာအမိတ်တာစေရမိတ်ဆွေပြက်အန္တရာတပ္ပတ္တာစေရရန်သူအန္တရာပစ္စတိကအန္တရာဝရကစေရသူတ္တမအန္တရာပစ္စတိကစေရဆန့်ကျင်ဘက်တမအဲ့ဒီလိုဆိုသောတဲ့တရားတွေဒီစိတ်ကိုဝင်ပြီးတော့ညစ်အောင်ဆင်းရဲအောင်ပေးကြအောင်မလုံးနိုင်ဖို့အတွက်တတိနဲ့ဒီစိတ်ကိုကာကွယ်စောင့်ရှောက်ရတာညစ်အောင်လုံးမဲ့အရာတွေမရှိတော့စိတ်ကလေးဖြူတယ်ပေါ့ဆင်းရဲအောင်နှိပ်စက်မဲ့အရာတွေမရှိတော့စိတ်ကလေးချမ်းသာတယ်ပေါ့စိတ်ကိုပူလောင်အောင်ရှုမြိုက်မဲ့အရာတွေမရှိလို့စိတ်ကလေးအေးချမ်းတယ်ပေါ့ဒါကြောင့်ထိမှုသဘောကိုဒလဇတ်တတိထားနေတဲ့မြင့်မြတ်တဲ့လုပ်ငန်းကိုကြိုးစားတိုင်းကြိုးစားတိုင်းကိုယ်စိတ်ကိုချမ်းသာအောင်လုပ်နေတာကိုယ်စိတ်ကိုအေးချမ်းအောင်လုပ်နေတာကိုယ်စိတ်ကိုဖြူစင်အောင်ကြိုးစားတာဒီတိထားတဲ့လုပ်ငန်းစဉ်ကလွဲလို့စိတ်ကိုဖြူစင်အောင်လုပ်တဲ့နေ့စိတ်ကိုချမ်းသာအောင်လုပ်တဲ့နေ့စိတ်ကိုအေးချမ်းအောင်လုပ်တဲ့နေ့ဆိုတာမရှိပါဘူးဒါကြောင့်အလွန်မြင့်မြတ်တဲ့ကျင့်စဉ်ကိုကျင့်နေတာဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းသိနေအောင်ကြိုးစားဒီလိုတတိထားခြင်းဟာဒီစိတ်ကိုမဆင်းရဲအောင်ဖြူစင်အောင်ရန်သူတွေအညစ်အကြေးတွေမဝင်အောင်ကာကွယ်စောင့်ရှောက်နေတာဒါကြောင့်မြတ်စွာဘုရားကသူတို့တတန်သူနိပုဏယထာကာမနိပါတိနာစိတ်တံရခေထမေရာဝီစိတ်တံဂௌတံဒုက္ခဝဟံလို့ ဒီလိုဟောတာပေါ့သူတို့တန်အလွန်မြင်နိုင်ခဲ့တဲ့သဘောရှိတဲ့သူနိဗ္ဗုဏ်နဲ့အလွန်နူးညံ့သိမ်မွေ့တဲ့ယထာကာမနိပါဒနာစီမရှိကံမရှိဘယံမရာရောက်ချင်ရာကိုရောက်သွားတဲ့သဘောရှိတဲ့စိတ်တန်စိတ်ကိုမေတာဝီကြောင်းကျိုးမြင်သည့်ပညာရှိသည်ရက္ခေတတတိတရားဖြင့်စောင့်ရှောက်ရ၏ဂௌတံစောင့်ရှောက်လို့လုံခြုံတဲ့စိတ်တန်စိတ်သည်ဒုက္ခဝဟံအမျိုးမျိုးသောချမ်းသာဒုက္ခကိုပေးလိမ့်မယ်ကန္နာမှာဖြစ်နေတာကိုသတိထားခြင်းအဖြစ်ဒီစိတ်ကိုကာဝယ်စောင့်ရှောက်ရသတိရှိနေစိတ်ကလုံခြုံတယ်လောဘလည်းဝင်ပြီးတော့နှိပ်စက်လို့မရဒေါသလည်းဝင်ပြီးတော့နှိပ်စက်လို့မရမောဟတို့မာနတို့အိတ်သားတို့မစ္စည်းရာတို့ယုံညံ့တဲ့အငြိအကြီးတွေရန်သူတွေဘာမှဝင်လို့မရသတိကအလုံးကြုံဆုံးကာကွယ်စောင့်ရှောက်ထားတာဒါကြောင့်ခန္ဓာမှာဖြစ်ပေါ်နေတဲ့ဒီဝင်လေထွက်လေကြောင့်ဖြစ်နေတဲ့ထိမှုသဘောကိုတတ်နိုင်တဲ့မြဒလဇက်တီးပြီးတော့နေအောင်သတိနဲ့ကာကွယ်စောင့်ရှောက်ရမယ်ဉာဏ်ရဲ့အချိန်မှာလည်းပဲခန္ဓာမှာဖြစ်ပေါ်နေတဲ့ဘယ်ထင်ရှားတဲ့အရာရဲ့အပေါ်မှာမရှိသတိထားပြီးတော့နေရဒါကတော့ထိုင်နေတဲ့အချိန်မှာမို့လို့ဝင်လေထွက်လေကြောင့်ဖြစ်တဲ့ထိမှုသဘောလေးကိုအထူးအာယုံရှာပြီးတော့သိပါလို့ဒါဥယျံတို့ပြောရတယ်တကယ်တမ်းသတိပဋ္ဌာန်ဘာဝနာအလုပ်ဆိုတာဒီခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့ဘယ်အရာရဲ့အပေါ်မှာမရှိသတိထားဖို့မြတ်စွာဘုရားသင်ပေးတာဒါကြောင့်တခြားအချိန်တွေမှာလည်းပဲဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့အပေါ်မှာသတိထားပြီးတော့နေရအဲ့ဒါလိုသတိထားခြင်းကပဲစိတ်ကိုကာကွယ်နေတာစောင့်ရှောက်နေတာစိတ်တံရခေထမေရဝီအမျောမြင်ရှိတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာဒီစိတ်ကိုသတိနဲ့ကာကွယ်ရမယ်တဲ့အဲ့ဒါလိုကိုယ်ကသတိထားနိုင်လို့စိတ်ကလေးကလုံလုံခြုံခြုံရှိမယ်ဘေးကင်းရန်ကင်းရှိမယ်အဲ့လိုဆိုလို့ရှိရင်အဲ့ဒီလုံခြုံတဲ့စိတ်ဟာစိတ်တံဂௌတံဒုက္ခဝဟံတဲ့အမျိုးမျိုးသောချမ်းသာကိုပေးမာတဲ့ကိုယ်လိုချင်တဲ့ချမ်းသာကိုအမေကမပေးနိုင်ဘူးအဖေကမပေးနိုင်ဘူးကိုယ့်ရဲ့တခြားသောမှားယွင်းတဲ့လူရဲ့တွေကလည်းမပေးနိုင်ကိုယ့်ရဲ့စိတ်ကိုသတိနဲ့ကာကွယ်စောင့်ရှောက်လို့လုံခြုံမှုရှိတဲ့စိတ်ကပဲချမ်းသာဒုက္ခကိုပေးမှာတဲ့ဒါကြောင့်ချမ်းသာခြင်းများတဲ့ပုဂ္ဂိုလ်များကိုယ့်စိတ်ကိုလောဘဒေါသမောဟရန်သူဝင်းမလာအောင်သတိထားပြီးတော့ကာကွယ်စောင့်ရှောက်ရဒါကြောင့်ဝင်လေဝင်နိုင်ထီတဲ့ဒီတိုင်းဒီတိုင်းဒလဇတ်သိနေအောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ဒီတိုင်းဒီတိုင်းတန်းနိုင်တယ်မြဒလဇတ်သိနေအောင်ကြိုးစားပါအဲလိုကြိုးစားအထုတ်တဲ့အခါမှာလည်းပဲတတိတွေကတော့စက်ဖို့လိုအပ်တယ်စည်စက်ဖို့လိုအပ်တယ်မြတ်စွာဘုရားဟောတော်မူခဲ့တဲ့နန္ဒယဟန်ကိုအကြောင်းပြုပြီးတော့ဟောတော်မူခဲ့တဲ့ဂါထာတော်နှစ်ပုဒ်ရှိတယ်။သတိပဋ္ဌာန်ဘာဝနာတရားပွားများအထောက်ကြတဲ့ပုဂ္ဂိုလ်များအထူးနှလုံးသွင်းစရာကောင်းတယ်ပေါ့။ဘာဟောတာတို့ယထာအာဂါရံဒုဆန္ဒံဥဋ္ထိသမတိဝိသတိဧဝံအဘာဝိတံစိတ်တံရာဘောသမတိဝိသတိယထာအာဂါရံဒုဆန္ဒံအဲ့ဒီလုံးကိုကောင်းကောင်းမိုးမထားဘူးဆိုလို့ရှိရင်ဘုဋ္ဌိသမတိဝိသတိမိုးရွာလာတဲ့အခါမှာမိုးရီတွေဟာယိုကျလိမ့်မယ်တဲ့အဲ့ဒီလုံးကောင်းကောင်းမိုးမထားဘူးစည်စည်ဆက်ဆက်မိုးမထားဘူးကြည်တီကျဲစုပ်မိုးထားတယ်ဒါဆိုလို့ရှိရင်မိုးရွာလို့ရှိရင်မိုးရီတွေစီးကျယိုကျအချင်းတွေရင်းတွေအကုန်လုံးမိုးရီတွေရွှဲနှောက်အကာတွေရွှဲအခင်းတွေရွှဲတိုင်တွေရွှဲဒီလိုနဲ့ပဲဒီအိမ်ကြီးဟာရွှေးမြေပြီးတော့ခိုင်နေတဲ့လောက်မခိုင်မဲနဲ့စိုးစိုးသီးသီးပြိုလဲပြီးတော့ပျက်စီးသွားမယ်။ဒါကမြတ်စွာဘုရားပေးတဲ့ဥပမာ။ယထာကရံဒုဆန္ဒဥဋ္ထိသမတိဝိသတိ။အိမ်တလုံးကောင်းကောင်းမိုးမထားရင်တော့မိုးရီတွေကဝင်ရောက်ပြီးတော့ဒီအိမ်ကိုဆွေးအောင်နှိပ်စက်လိမ့်မယ်။အဲ့ဒါလိုပဲတဲ့။အင်းဝအဘဝိတံစေတံရာဘောသမတိဝိသတိ။ဒီစိတ်ကိုတတိနဲ့မဆောင်လျှောက်ဘူးမပွားများဘူးဆိုလို့ရှိရင်ราကအစရှိတဲ့ကိလေသာတရားတွေကဝင်ပြီးတော့နှိပ်စက်လိမ့်မယ်လို့ဒီလိုမြတ်စွာဘုရားဟော ဒီနေရာမှာစိတ်ကိုဝိရိယနဲ့သတိနဲ့ခိုင်မာအောင်ပွားများဖို့လိုတယ်။အဲ့လိုပွားများတဲ့နေရာမှာလည်းပဲအိမ်ကိုမိုးရင်စိစစဆတ်ဆတ်မိုးရတယ်လို့သတိတွေစက်အောင်ကြိုးစားရတယ်။သတိမစက်ဘူးဆိုရင်သတိတစ်ခုနဲ့တစ်ခုကြားမှာခက်ကြဲကြဲကြီးမြန်ဖြစ်နေမယ်ဆိုရင်တော့ဇွဲမဲ့မှုမကြည်နပ်မှုတွေးမှုဆိုတဲ့ဒီကိလေသာတရားတွေကအကြောင်းအားလျော်စွာဖြစ်မှာပဲ။ဘာလို့တော့ဆိုတော့အာယုန်ကတွေ့နေတာလေ။မြင်နေတာတွေရှိတယ်။ကြားနေတာတွေရှိတယ်။အနံ့နေရနေတာတွေရှိတယ်။အရသာတွေစားတောင်းနေတာတွေရှိတယ်။အတွေ့အထိတွေတွေ့ထိနေတာတွေရှိတယ်။ကောင်းဆိုးမျိုးမျိုးတွေးကြံနေတာတွေရှိတယ်။အဲ့ဒီအာယုန်တွေတွေ့တိုင်းတွေ့တိုင်းလိုလားစရာလို့ထင်တော့ဇာကကဝင်နှိပ်ရှက်မကျေနပ်စရာလို့ထင်တော့ဒေါသကဝင်နှိပ်ရှက်ဘာဖြစ်လို့ဖြစ်လဲမှန်းကိုမသိပါဘူးကွယ်ဆိုတော့မောဟကဝင်ပြီးတော့နှိပ်ရှက်ဒါကြောင့်အိမ်ကိုမိုးလုံခြင်းနဲ့ဆိုရင်အမိုးကိုစိစိဆက်ဆက်မိုးဖို့လိုတယ်ကိုယ့်ရဲ့စိတ်လေးကိုလည်းပဲလောဘဒေါသမောဟရန်သူမဝင်စေခြင်းဘူးဆိုလို့ရှိရင်ကာကွယ်စောင့်ရှောက်တဲ့နေရာမှာစိစိဆက်ဆက်နောက်ရှိသတိနဲ့နောက်သတိနဲ့စက်အောင်တတ်နိုင်တယ်များကြိုးစားကြရမယ်ဒါဆိုလို့ရှိရင်ຢາກအစားရှိတဲ့ကိလေသာတွေဝင်ပြီးတော့မနှိမ့်ဆက်နိုင်ဘူးပေါ့ယထာအကရံသုစန္တဥဋ္ဌိသမဥဋ္ဌိနာသမတိဝိစတိယထာအကရံသုစန္တဥဋ္ဌိနာသမတိဝိစတိအေဝံသူဘာဝိတံစိတ်တံရာဂောနာသမတိဝိစတိအိမ်ကိုကောင်းကောင်းမိုးထားမယ်ဆိုရင်တော့မိုးရီတွေမယိုနိုင်ဘူးဒါဆိုရင်ဒီအိမ်ဟာခိုင်းမယ်အဲ့လိုပဲဒီစိတ်ကလေးကိုတတိနဲ့ကောင်းကောင်းပွားများမယ်ဒါဆိုလို့ရှိရင်ကိလေသာတွေဝင်ပြီးတော့မနှိမ့်ဆက်နိုင်ဘူးလို့မြတ်စွာဘုရားအဲ့လိုဟောပါတယ်။ဒါကြောင့်ယောဂီများဝင်လေထွက်လေရဲ့ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့ဒီထိမှုသဘောကိုသတိထားတဲ့အခါမှာတန်းနိုင်တဲ့များရှေးသတိနဲ့နောက်သတိနဲ့ဆက်ဆက်နေအောင်ကြိုးစားရမယ်။သတိတွေထားတာစိတ်လေးလေးဒီသဘောဝတရားရဲ့အဖြစ်မှန်ကိုနားလည်လေးလေးပဲ။ဩသတိထားလိုက်တယ်နောက်ထပ်ဖြစ်လာပြန်နေထပ်ပြီးတော့သတိထားလိုက်တယ်နောက်ထပ်ဖြစ်လာပြန်နေထပ်ပြီးတော့သတိထားပြန်နေသတိထပ်ပြီးတော့ထားလိုက်တိုင်းထားလိုက်တိုင်းရှိကသတိထားခဲ့တဲ့အရာနဲ့ထားခဲ့တဲ့သတိမရှိတော့ဘူးဆိုတာကိုသိနိုင်ဒါကိုတတ်နိုင်သမျှနားလေသဘောပေါက်အောင်ကြိုးစားရမယ်ဖြစ်တိုင်းဖြစ်တိုင်းသိတယ်သိပြီးတိုင်းသိပြီးတိုင်းလည်းမရှိတော့ဖြစ်တိုင်းဖြစ်တိုင်းသိတယ်သိပြီးတိုင်းသိပြီးတိုင်းလည်းပြောက်လိုက်နေတာပဲဒါဟာယုံ난တို့ရဲ့အနေစာဆိုတဲ့သဘောအမှားပဲဒါကိုသိအောင်မြင်အောင်လုံလဝရိယနဲ့ကြိုးစားနေကြရတာဒါကြောင့်ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းသိနေအောင်ကြိုးစားတွေ့လေတွေ့တိုင်းထီတယ်ထီတိုင်းထီတိုင်းသိနေအောင်ကြိုးစားပါတတိကင်းပြီးတော့နေရင်ဒီစိတ်ကရိုင်းဆိုင်တဲ့သဘောရှိတယ်တတိကင်းပြီးတော့နေတဲ့အချိန်တိုင်းမှာတစ်မျိုးမဟုတ်တစ်မျိုးတော့ဒီစိတ်ကရိုင်းဆိုင်နေတယ်အလိုဆန္ဒတွေဖြစ်တယ်ဆိုတာသူတော်ကောင်းတွေရဲ့အမြင်နဲ့ကြည့်မှုဆိုရင်ရိုင်းဆိုင်မှုပဲတဲ့မကျေနပ်မှုတွေဖြစ်တယ်ဆိုတာရသော်ဘုရားရှင်ရဲ့အလိုတော်ရဒါရိုင်းဆိုင်မှုဖြစ်တယ်တဲ့မိုက်မဲမှုတွေဖြစ်နေတယ်ဆိုတာရိုင်းဆိုင်မှုတွေဖြစ်တယ်တဲ့အဲ့ဒါသတိမရှိရင်တော့အဲ့ဒီရိုင်းဆိုင်မှုတွေကတစ်မျိုးမဟုတ်တစ်မျိုးဖြစ်နေမှာပဲဒါကြောင့်ကိုယ်စိတ်ကလေးကိုမရိုင်းဆိုင်အောင်တနည်းအားဖြင့်ယဉ်ကျေးအောင်နုံညံ့သိမ့်မွေ့အောင်သတိနဲ့တတ်နိုင်တဲ့မြတ်ကြိုးစားကြရတာသတိထားနေခြင်းဟာစိတ်ကိုစောင့်ရှောက်ရရောက်တယ်လို့စိတ်ကိုယဉ်ကျေးအောင်လဲဆုံးမနေရရောက်တယ်။သို့တော်ကစိတ်ကိုလုံခြုံအောင်ကာကွယ်မှုပေးတဲ့စောင့်ရှောက်နေတဲ့အနေအထားကိုဦးစားပေးပြီးတော့ပြောခဲ့တာ။ဆက်ပြီးတော့ယောဂီများထိမှုသဘောကိုတလက်ဆက်သိနေခြင်းဟာဒီစိတ်ကိုရိုင်းစိုင်းမှုကင်းပြီးတော့ယဉ်ကျေးခြင်းနဲ့ပြည့်စုံအောင်ကြိုးစားနေတယ်လို့လည်းပဲနားလည်စေခြင်းနဲ့စိတ်ကိုရိုင်းစိုင်းအောင်လုပ်တာကဘယ်ရာတွေတော့လိုဆန္ဒတွေအကျဉ်းတတ်မှုတွေမိုင်မဲမှုတွေရှင်ပြိုင်မှုတွေမနာလိုမှုတွေဝန်တိုးမှုတွေ ဒါတွေပဲအဲ့ဒီရိုင်းဆိုင်စီတွေဒီစိတ်ကိုရိုင်းဆိုင်အောင်လုပ်ကြမယ်မကောင်းတဲ့ဓာတ်တဘာဝတွေမဖြစ်အောင်မိမိကာနာဝတင်ရှားဖြစ်ပေါ်နေတဲ့ယုဒနန္ဒဘေဒဘာဝတရားရဲ့ပုံမှာမရှိဘူးသတိထားပြီးတော့နေဖို့လိုအပ်တယ်သတိထားနေခြင်းအဖြစ်ဒီစိတ်ဟာရိုင်းဆိုင်မှုမရှိဘူးတနည်းအားဖြင့်ယဉ်ကျေးမှုရှိတယ်အဲ့ဒီလိုစိတ်ကိုယဉ်ကျေးအောင် ဆုံးမနိုင်မကောင်းလိမ့်မယ်တဲ့မြတ်စွာဘုရားကစိတ်တန်တာဓမ္မထောတာတုစိတ်ကိုယဉ်ကျေးအောင်ဆုံးမမကောင်းလိမ့်မယ်တဲ့ဘာဖြစ်လို့တော့စိတ်တန်တာတုခါဝဟာတန်တာဆုံးမလို့ယဉ်ကျေးတဲ့စိတ်တန်စိတ်ဆိုတာဒုက္ခဝဟာသူလည်းပဲချမ်းသာဒုက္ခကိုပေးနိုင်တာပဲတဲ့ဒါဥစဉ်တို့ဓမ္မပဒပါဠိတော်စိတ်တဝထဲမှာလာတဲ့ကာထာတော်လေးတွေပါ ဒုံနိဂဟတလဟုနောယထာကာမနိပါတိနောစေတသဓမ္မထောတာတုစေတံတန္တံဒုက္ခဝဟံနဲ့အပြည့်အစုံရွတ်ရင်တော့အဲ့လိုရွတ်ရဒုံနိဂဟတနှိမ်နှင်းဖို့နိုင်ဖို့အလွန်ခက်သောလဟုနောအလွန်အလွန်လှည့်မြန်သောသဘောရှိသောယထာကာမနိပါတနောစီကံရှိဗျံပရာရောက်ခြင်းတဲ့နေရာကိုရောက်သွားတဲ့သဘောရှိသော စိတ်တသာစိတ်ကိုဓမ္မထောယဉ်ကျေးအောင်ဆုံးမခြင်းသည်တာတုကောင်းလာပေ၏။တန်တန်ဆုံးမလို့ယဉ်ကျေးသောစိတ်တန်စိတ်သည်ဒုက္ခဝဟအမျိုးမျိုးသောချမ်းသာဒုက္ခကိုပေးနိုင်ပေ၏တဲ့။ဘလောက်နှစ်သာရရှိတဲ့ကြီးညိုဝေယကောင်းတဲ့ဂါထာတော်လေ။စိတ်ကိုဆုံးမနိုင်ရင်ချမ်းသာဒုက္ခအမျိုးမျိုးကိုအဲ့ဒီဆုံးမထားတဲ့စိတ်ကပေးမယ်လို့မြတ်စွာဘုရား တပင်ညူတညာနဲ့ကြည်ပြီးတော့မလွေးဧကမှန်တဲ့သဘာဝကိုဟောခဲ့တာဒါကြောင့်ချမ်းသာဒုက္ခကိုရရင်နေဆိုရင်စိတ်ကိုယဉ်ကျေးအောင်ဆုံးမရမယ်စိတ်ကိုယဉ်ကျေးအောင်ဆုံးမရတဲ့ဆိုတာကရိုင်းဆိုင်စေတဲ့ရာဂဒေါသမောဟတွေမဝင်အောင်တတိနဲ့ကြိုးစားနေတာကိုပဲစိတ်ကိုယဉ်ကျေးအောင်ဆုံးမတယ်လို့ဆိုတာပါအဲ့ဒါဒီခါရမှာမြတ်စွာဘုရားက စိတ်ဆိုတာဘလို့သဘောရှိတော့ဒုံနိဂဟတနိုင်ဖို့ခက်တယ်တဲ့အမြဲတမ်းထကြွတောင်းကြံမှုအားကြီးသူ့ကိုနှိမ့်နိုင်မှုသူ့ကိုနိုင်နိုင်နေနေကင်တွယ်ဖို့ဆိုတာထင်သလားမလွယ်လားအမျိုးမျိုးသူ့ကိုနားချထားပေးမယ်လို့ဆုံးမထားပေးမယ်လို့သူဟာဆိုးသွမ်းတဲ့ကလေးတယောက်လိုပဲကိုတမျိုးတော်ကြတမျိုး အမျိုးမျိုးဆိုးသွမ်းတဲ့သဘောရှိတယ်။ဒါကြောင့်သူ့ကိုနိုင်ဖို့ကင်တွယ်တဲ့ဖို့ဆိုတာမလွယ်လောက်။မြတ်စွာဘုရားကသာနေလန်းကိုမပေးခဲ့ဘူးဆိုရင်ဒီစိတ်ကိုနိုင်အောင်ကင်တွယ်ဖို့ဆိုတာနော်အလွန်တရာမှခက်ခဲပါလိမ့်မယ်။ခုတော့မြတ်စွာဘုရားကစိတ်ကိုနိုင်နေအောင်ကင်တွယ်ဖို့အတွက်နေလန်းတွေကိုစုံးနေအောင်ပေးခဲ့တာ။ဒါကြောင့်စိတ်ဆိုတာနိုင်ဖို့အလွန်ခက်တယ်တဲ့။ နောက်ပြီးတော့ဘာပြောတော့လဟုနောတဲ့အလွန်မြန်တဲ့သဘောရှိတယ်တဲ့တကယ်နဲ့လက်ကနေနေတာပဲခုကောင်းတဲ့နေရာနေတယ်တော်ကြမကောင်းတဲ့နေရာရောက်သွားတယ်နော်ခုဆိုးတဲ့နေရာနေတယ်ဟာတောက်လျှောက်ပဲအပြောင်းလဲကောင်းတာကလည်းရောက်ချင်းရောက်လာတယ်အပြောင်းလဲအလွန်မြန်တယ်ဒီစိတ်ရဲ့သဘောကလူကငိုတော့တရားထိုင်နေပြီမလို့စိတ်ကမထင်မှတ်တဲ့နေရာကိုလည်းရောက်ချင်းရောက်သွားမှာပဲ လူကမထင်မှတ်တဲ့နေရာမှာဆိုးသွမ်းတဲ့နေရာမှာရှိနေပြီမလို့ကောင်းတဲ့စိတ်တွေလည်းဖြစ်ချင်းဖြစ်နေနိုင်တာပဲဒီစိတ်ရဲ့သဘောကခံမရအလွန်ခက်တယ်ဒါကြောင့်မြတ်စွာဘုရားကတော့လဟုနောအလွန်မြန်တယ်လို့ဟောတယ်ဒါရင်လားမကားသေးဘူးယထာကာမနိပါတိနောစိတ်ဆိုတာစီကံရှိဘူးတဲ့တင်တော်ဤမတင်တော်ဤချင်းချင်းတဲ့သဘောမရှိဘူးသူရောက်ချင်တဲ့နေရာကိုရောက်သွားတာ အလွန်မှဗျံပရာဆန်အဲ့ဒီလိုမျိုးနိုင်ဖို့ခက်တဲ့အလွန်မြန်တဲ့စီမရှိကံရှိဗျံပရာရောက်ချင်တဲ့နေရာကိုရောက်တယ်ဒီစိတ်ကိုယဉ်ကျေးမှုရှိအောင်ဆုံးမနိုင်ရမယ်အဲ့လိုဆုံးမနိုင်မှသာလျှင်ကောင်းကြလိမ့်မယ်စိတ်တသဓမ္မထောတာတို့စိတ်ကိုဆုံးမနိုင်မှကောင်းလိမ့်မယ်တဲ့ဒီတော့စိတ်ကိုမဆုံးမနိုင်မှုဆိုရင်တော့ဆိုးကြလိမ့်မယ်မကောင်းကြလိမ့်မယ် ဒီတိုင်းပဲပြောဖို့ရှိတယ်။ဒါကြောင့်စိတ်ကိုဆုံးမမှကောင်းမယ်။စိတ်ကိုဆုံးမရင်ဘယ်လိုကောင်းမှာတော့မျိုးမျိုးသောချမ်းသာဒုက္ခကို ရတဲ့နေနဲ့ကောင်းတော့စိတ်တန်တန်တန်ဒုက္ခဝဟဆုံးမလို့ယဉ်ကျေးတဲ့ဒီစိတ်ဟာချမ်းသာဒုက္ခကိုပေးမယ်ဒါကြောင့်ကိုလုံးနေတဲ့အလုပ်ကဒီစိတ်ကိုယဉ်ကျေးအောင်မယိုင်းဆိုင်အောင်ဆုံးမနေတာလို့ဒီလိုလဲပဲဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဒလဇသတိထားတဲ့လုပ်ငန်းစဉ်ကိုမြင့်တင်နိုင်ရမယ်ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်တယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေတယ်ထီတာကိုတည်နေတိုင်းတည်နေတိုင်းကိုကိုကိုချမ်းသာအောင်လုပ်နေတာကိုကိုချမ်းသာအောင်ဇောမလာလုပ်ပေးလို့မရသူများချမ်းသာအောင်လည်းကိုသွားလုပ်ပေးလို့မရတတဝတိုင်းတတဝတိုင်းဟာကိုတာဝန်ကိုယူရဒါပေမဲ့လူများစုကအဲ့ဒီအခြေခံကြတဲ့သဘောတရားလေးကိုတောင်းနားမလည်နိုင်ကိုဒုက္ခရောက်ပြီးရှင်သူများကိုအားကိုးတယ်သူများဒုက္ခရောက်ပြီးရှင်ကိုကပဲဘာလုပ်ပေးနိုင်မလို့လို့ထင်ကြတာထင်ကြတာတကယ်တကယ်ကကိုကိုလည်းသူမကယ်နိုင်သူ့ကိုလည်းကိုမကယ်နိုင်ကိုပြဿနာကိုယ့်အကိုရှင်းကြရတာမရှင်းတတ်ဘူးဆိုရင်တော့ခံကြပြီးအောင်တော့ဆိုတဲ့စကားတိုင်းအကြီးအကျယ်အဲ့ဒါဒုက္ခတော်ထဲမှာခြားခြားလဲရလိမ့်မယ်ဒါကြောင့်ကိုတာဝန်ကိုယူနိုင်ဖို့ကြိုးစားရမယ်။ကိုတာဝန်ကိုမှမယူရင်ဘယ်သူယူမလဲ။သူများကလည်းပဲယူခြင်းလှပါရဲ့ဆိုလိုလည်းပဲယူလို့ရတဲ့ကိစ္စမဟုတ်။ဒါကြောင့်ဘေးသက်ကောင်းသူတော်ကောင်းတို့ကိုစိတ်ကိုစုံမတဲ့လုပ်ငန်းကိုလိမ္မာကျွမ်းကျင်အောင်ကြိုးစားကြရတဲ့အားထုတ်ကြရတာ။တကယ်စဉ်းစားကြည့်တော့တရားဘာဝနာလုပ်ငန်းဆိုတာအခုလောလောဆယ်ချမ်းသာအောင်လုပ်နေရရောက်တယ်လို့နောက်မှလည်းပဲချမ်းချမ်းသာသာနေနိုင်ဖို့အတွက်ဆင်းရဲမှုတွေအခက်အခဲမှုတွေနဲ့တွေ့လာတဲ့ခါမှာဖြည့်ရှင်းနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားရလဲရောက်တယ်အလွန်မှပြည့်ပြည့်စုံတဲ့လုပ်ငန်းကြီးပါကိုလည်းပဲချမ်းသာအောင်နေရရောက်တယ်နောက်မှလည်းပဲချမ်းသာအောင်နေနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ပြီးသားဖြစ်တယ်ဘာများလိုပါသေးလဲဒါကြောင့်အလွန်ပြည့်စုံတဲ့အလွန်မြင့်မြတ်တဲ့ဒီလုံငန်းစဉ်ကိုတရားတရားထက်ထက်တန်းတန်းနဲ့ဇွဲလုံလဝရိယကြီးကြီးမားမားနဲ့ကိုကျိုးစီဝါကိုကိုကိုတိုင်းမျှော်ကိုပြီးတော့ကြိုးစားကြရမှာအားထုတ်ကြရမှာကိုကိုတိုင်းကကောင်းကောင်းမွန်မွန်နေတတ်မှလည်းပဲသူများကိုလည်းကောင်းကောင်းမွန်မွန်နေတတ်အောင်ကြိုးပေးနိုင်မှာဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီသတိပဋ္ဌာန်ဘာဝနာလုံငန်းကိုလှုပ်တယ်ဆိုတာကိုကိုကိုချမ်းသာအောင်လှုပ်ရရောက်တယ်လို့သူတို့ဘာကိုလည်းပဲချမ်းသာအောင်လုပ်တဲ့နေရာမှာအထောက်အကူပေးပြီးသားဖြစ်တယ်။ဒါကြောင့်ရသော်ဘုရားကကိုကိုကိုစောင့်ရှောက်ပြီးသားဖြစ်တယ်လို့သူတို့ဘာကိုသာစောင့်ရှောက်သူတို့ဘာကိုလည်းစောင့်ရှောက်ပြီးသားဖြစ်တယ်လို့ဒိဋ္ဌိထံလုပ်ငန်းကိုအဲ့လိုမြတ်စွာဘုရားနော်အတိပဲဖွင့်ဆိုပြီးတော့ဟောတယ်။ကိုလိုယုံနေတာမဟုတ်ကိုရိုးတစ်ခုတည်းကိုကြည့်ပြီးတော့ရှင်းသုံးနေတာမဟုတ်ဒိဋ္ဌိထံဘာဝနာပွားများခြင်းဟာကိုကိုကိုချမ်းသာအောင်လုပ်ပြီးတော့ကိုကျိုးစီပွားကိုအကြီးအကျယ်ဆုံးဆောင်ရွက်နေတယ်။တပြိုင်တည်းထဲမှာပဲငြိမ်းချမ်းနေတဲ့ချမ်းသာနေတဲ့ကိုကြောင့်လောကကြီးဟာအာမဆင်းရဲသွားတဲ့အကြောင်းမရှိဘူး။ငြိမ်းချမ်းမှုတွေချမ်းသာမှုတွေဒီကောင်းမြတ်တဲ့ဓာတ်တွေပဲကူးဆက်သွားတဲ့အကြောင်းရှိတယ်။ဒါကြောင့်ကိုကိုကိုချမ်းသာအောင်နေခြင်းဟာလူဝါချမ်းသာဖို့အတွက်လည်းပဲကိုတက်နိုင်တဲ့လောက်လုပ်ပေးရာရောက်တယ်။ဒါကြောင့်မိမိရဲ့ကျိုးစီပွားသူတို့ဘဝရဲ့ကျိုးစီပွားကိုလိုလားတယ်ဆိုလို့ရှိရင်အပမာဒဆိုတဲ့သတိတရားနဲ့နေရမယ်လို့မြတ်စွာဘုရားအတိအလင်းဟောပါတယ်အထထံဝါပိဘိက္ခေတမ္ပတမာနေနအလမေဝအပမာဒေနတမ္ပဒေတုံတဲ့ကိုယ့်ရဲ့အကျိုးစီးပွားကိုလိုလားတယ်ဆိုရင်သတိလေးနဲ့နေတဲ့အတိပဲကဖြစ်နေတာကိုသိပြီးတော့နေတဲ့ပရထံဝါဟိဘိက္ခေတမ္ပတမာနေနအလမေဝအပမာဒေနတမ္ပဒေတုံသူတော်ရဲ့အကျိုးစီးပွားကိုလိုလားတယ်ဆိုရင်လည်းပဲအဲ့ဒီအပမာဒဆိုတဲ့သတိလေးနဲ့ပဲနေတဲ့ဘလောက်ရိုးရှင်းတော့ကိုချမ်းသာခြင်းနဲ့ကိုအကျိုးရှိခြင်းနဲ့ဆိုရင်လည်းသတိနဲ့နေသူများကိုချမ်းသာသေးခြင်းနဲ့သူများကိုအကျိုးရှိသေးခြင်းနဲ့ဆိုရင်လည်းသတိနဲ့နေဥပယထဝါပိဘိက္ခေတပ္ပတမာနေနအလမေဝအပမာဒေနတမ္ပါဒေတုံမိမိရောသူတစ်ပါးရောနှစ်ဦးစုံချမ်းသာသေးခြင်းနဲ့ဆိုရင်လည်းပဲနှစ်ဦးစုံသောအကျိုးစီးပွားကိုလိုလားတယ်ဆိုရင်လည်းပဲတတိနဲ့သာနေလို့အလွန်ပြည့်ပြည့်စုံနဲ့နေနေထိုင်နေကိုမြတ်စွာဘုရားကသင်ကြားပေးသွားတာဒါကြောင့် ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားဒီအလုပ်ရဲ့အကျိုးအာနိသင်တွေမြင့်မြတ်မှုတွေဆိုတာကိုဒကာဓမ္မတို့ဥရှင်တို့တာမဉဏ်နဲ့ကုံရှင်အောင်မသိနိုင်ဘူးမြတ်စွာဘုရားကတော့တည်တော်မူမြင်တော်မူလို့ဒီလုပ်ငန်းရဲ့ဒီတတိထားပြီးတော့နေခြင်းရဲ့အကျိုးကျေးဇူးတွေကိုရှုတော်မျိုးစုံကနေစုံနေအောင်မြတ်စွာဘုရားကတော့ဟောပြခဲ့တာ။ဒါကြောင့်တတိနဲ့နေတဲ့လုပ်ငန်းကိုပဲအမြင့်မြတ်ဆုံးအလုပ်တန်ဖိုးအကြီးမားဆုံးအလုပ်လို့ဒီလိုယုံကြည်မှုနားလည်မှုနဲ့စွမ်းအားရှိသလောက်ကြိုးစားကြရမှာ။